ီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာရှိတဲ့အမျိုးသားလုံခြုံရေးဌာနအဆောက်အဦမှအသေးခံဘုံခွဲမှုတစ်ခုကြောင့်ကာကွယ်ရေးဝန်ကြီးဒါအူရာရှာနဲ့ဒုတိယကာကွယ်ရေးဝန်ကြီးအာဆစ်ရှော့ကက်တို့တေဆုံးသွားတယ်လို့ဆီးရီးယားအစိုးရရုပ်မြင်သံကြားကသတင်းထုတ်ပြန်ပါတယ်။ရှော့ကက်ဟာသမ္မတဘာရှာအယ်အာဆတ်ရဲ့ရောက်ဖတ်တော်ဆက်သူဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ဘုံခွဲမှုအတွင်းကာကွယ်ရေးဝန်ကြီးဟောင်းဟာဆန်တာခမန်နီလည်းပါဝင်တယ်လို့သတင်းတွေထွက်နေပါတယ်။အစစ်မြစ်အရာရှိကြီးတွေအစည်းအဝေးလုပ်နေချိန်မှာအသေးခံဘုံခွဲမှုကြောင့်တာဝန်ရှိသူတော်တော်များများလည်းအပြင်းထန်ဒဏ်ရာရသွားကြပါတယ်။ဆီးရီးယားလွတ်မြောက်ရေးတပ်မတော် Free Syrian Army လက်နက်ကင်တော်လှန်ရေးအဖွဲ့ကဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောခဲ့ကြပါတယ်။နောက်ထပ်တော်လှန်ရေးအဖွဲ့ဖြစ်တဲ့ Islam တပ်မဟာလို့အဓိပ္ပာယ်ရတဲ့ Liwa El Islam အဖွဲ့ကလည်းသူတို့လက်ချက်ဖြစ်တယ်လို့ပြောနေကြောင်းကို Reuters သတင်း Agency ကရေးသားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးကိုဆက်ပြီးတော့လှုပ်သွားမယ်လို့ဆီးရီးယားစစ်တပ်ကကတိပေးခဲ့ပြီးတော့လက်နက်ကင်တပ်များရဲ့အကြီးအကဲ Farhad El Jasmine El Frisch ကိုကာကွယ်ရေးဝန်ကြီးအဖြစ်နဲ့ခန့်အပ်တယ်လို့ကြေညာခဲ့ပါတယ်။